ဂျာနယ်ဆံမျက်နှာကနေပြီးတော့တရဝင်လူသိရှင်ကြားဆဲဆူတဲ့စာသားကိုရေးသားခဲ့သူကတော့ပြန်ကြားရေးဝင်ကြီးနဲ့နှီးသက်သူလို့နာမည်ကြီးနေတဲ့ဦးမြတ်ခိုင်ဖြစ်ပါတယ်။သူရေးတဲ့ဆဲသာပါဝင်ခဲ့တဲ့ဂျာနယ်ကတော့ဧပြီလ6ရက်နေ့ထုမဟာဂျာနယ်အတွဲ3အမှတ်1မှာဖြစ်ပါတယ်။အဆက်ခံရသူကတော့11 News ဂျာနယ်ကအက်ဒီတာဦးဝေဖြူဖြစ်ပါတယ်။စာပေစီစီရေးဌာနဟာစာပေလက်ရာကောင်းတွေကိုတီးဖြတ်တာလုံးဝဖြုတ်ပယ်ပစ်တာတွေကိုတော့လုပ်နေပြီးတော့အခုလိုဆေးရီတိုင်းထွားပြီးတစ်ဖက်လူကိုရေးတဲ့စာသားတွေကိုကြတော့ဘာကြောင့်ခွင့်ပြုတယ်ထင်ပါသလဲလို့လက်ရှိမြန်မာစာပေလောကမှာကျင်လည်နေတဲ့လူငယ်စာနယ်သင်းသမားတဦးကို RFP ကမေးပါတယ်
။သူတို့နောက်ကြောင်းတွေပေါ်မူတည်ပြီးတော့ဖွဲသွားတယ်လို့တော့နေတယ်ကွာ။လူလူတော်မှာတို့ပါလို့ရေးပြီးဆိုရင်သူတို့ကအမြဲတမ်းနောက်ကနေလိုက်ပြီးတော့ကြည့်နေကြ။ကြည့်ညာတို့အဲ့မြန်ကိုင်းတို့ပါလို့ကြတော့အခုအနည်းဆုံးသူတို့တရားသတင်းမှရှင်းလင်းပွဲတွေပါလေခေါ်ပြီးဆိုရင်တို့တို့တွေကိုဥဆောင်လာပြီးတော့အဲဒီတိုင်းခေါ်လာတော့ပါလို့ရှိရောသူတို့ကအစိုးရဘက်ကတော့ဖြစ်နေတဲ့ပုံစံတွေရှိတယ်ပေါ့
ဂျာနယ်ဆံမျက်နှာဘောကနေပြီးတော့တရားဝင်ဆဲတဲ့စာသားတွေကိုခွင့်ပြုခဲ့တဲ့အပြင်အဲ့ဒီဂျာနယ်ကိုအရေးမယူပဲတရားလိုဥွေဖြူကိုဆက်လက်တရားမစွဲဖို့တားမြစ်တာတွေကိုတောင်းစာပေစစ်စစ်ညွှန်ကြားမှုဗမှုတစ်ဆွေကလုပ်နေတယ်လို့ဥွေဖြူနဲ့နှီးသက်သူတွေကပြောပါတယ်ဒါအပြင်တရားစွဲဆိုခံထားရတဲ့တရားခံဥမျက်ခိုင်တရားရုံးကိုလာတဲ့အခါဘုံမူကြီးမမောင်ဦးလူစစ်ဖက်ဆိုင်ရာအရာရှိတွေအပြင်နိုင်ငံခြားရေးဒုဝန်ကြီးဟောင်းဦးညွတ်ဆွေနဲ့ယဉ်ကျေးမှုဒုဝန်ကြီးဟောင်းဦးစွန်းညွတ်ဟောကဗျာစရာထီလာစစ်သူတို့ကိုပါခေါ်လာပြီးအဲ့ဒီအမှုကိုအာမခံခိုင်းထားတယ်လို့သိရပါတယ်။စစ်အစိုးရပြန်ကြားရေးဝန်ကြီးနဲ့နှီးကပ်တဲ့သူဆိုပြီးတစ်ဖက်ကအာဏာနဲ့အမှုရပ်ဆိုင်မှုဖိအားပေးခိုင်းတာတွေကိုတရားခံဘက်ကလုပ်နေတယ်လို့စာနယ်ဇင်းအတိုင်းဝိုင်းကပြောပါတယ်။ဒါကြောင့်ဒီလိုဆွဆွဲလာတာတွေကိုဗာမြန်တုတ်ပြန်ပြောလိုပါသလဲလို့ဥမျက်ခိုင်ကိုဆက်သွယ်ခဲ့ပေမဲ့ RFB ရဲ့မေးမြန်းချက်တွေကိုဖြေဆိုဖို့ညှင်းဆိုင်ခဲ့ပါတယ်။ဒါကြောင့်တရားခွင်မှာအာဏာနဲ့အရှိန်အဟွာကိုတုံးပြီးဒုဝန်ကြီးဟောင်းတွေကိုအတုံးချခဲ့တယ်ဆိုတာဟုတ်ပါသလားလို့ဒီအမှုမှာတရားခံဥမျက်ခိုင်ဘက်ကနေတရားခွင်ကိုလိုက်လာပြီးအာမခံထားတဲ့ဝန်ကြီးဟောင်းဦးစွန်းညွန့်ကိုမေးတဲ့အခါမှာတော့
RFB သူတို့တွေမပြောရင်သူတို့တွေပြောလို့မကောင်းဘူး။ကျွန်တော်ဘာလို့ပြပါဦးနားလည်ပြပါအကြောင်းရှိလို့လားကျွန်တော်ကုညီလိုက်တာဒါမှမဟုတ်ကျွန်တော်သူတို့အတွေ့အကြုံသူတို့ကိစ္စကကျွန်တော်မပြောရဘူးခွန့်လို့ပါ
ရင်ကျင်းမှုဒုဝန်ကြီးဟောင်းဦးစိုးညွန့်ဖြေသွားတာဖြစ်ပါတယ်ဂျာနယ်ဆံမျက်နှာဘောကနေလူသိရှင်ကြားဆဲရေးတိုင်းခွာတာဟာဂုံတိတ်ခါထိခိုက်တယ်လို့သူ့အနေနဲ့မထင်ဘူးလို့စာပေရေးသားဖြန့်ချခြင်းဖြင့်အသေးရဖြည့်ချင်းဆိုင်ရာဥပဒေစာအုပ်ကိုရေးသားတဲ့ရှင့်နေဦးကျော်စရာကပြောပါတယ်ဦးကျော်စရာဟာအခုအမှုမှာလဲတရားခံဘက်ကနေအမှုလိုက်နေတဲ့ရှင့်နေဖြစ်ပါတယ်အသေးဖြတ်တာဂုံတိတ်ခါထိခိုက်တယ်ဆိုတာဘလို့ရေးသားတာမျိုးကိုပြောတာလဲလို့ရှင့်နေဥကြော်စရာကိုမေးတဲ့ခါမှာတော့
ဂုံတိတ်ကညွှန်းတော့ဆွဆွဲတာလည်းပုံမှန်900ပေါ့ဒါပေမဲ့သူက900မပြတ်ပါဘူးဆဲတာပါဘူးသိမှသာဆဲတာဆဲမှုပဲမြတ်ပါဘူးဘလို့လို့အသေးဖြတ်မှုမြတ်ပါလေကဒါပေမဲ့သူကတော့လောလောဆယ်အသေးဖြတ်မှုဆဲတာကပေါ့အသေးဖြတ်မှုဆိုတာကတော့ကျွန်တော်တို့ကမခေါ်မလဲဆွဆွဲချက်ပါရမှာပေါ့မင်းတခိုးတော့မင်းချဘိုးတော့လိန်လေသူတို့ဒီလိုဆွဆွဲတဲ့ပါမသူကအလေးအဖုံမှုဖြစ်တာကိုဗျအဲ့ဒီလိုဆွဆွဲကြမှာမပါပဲတော့အင်္ဂါရက်တွေရှိတယ်လေအဲ့ဒီအင်္ဂါရက်တွေမှာကြတော့လူတယောက်ကိုမဟုတ်မမဆွဆွဲရမလေသူကဟိုဆွဆွဲတဲ့အချက်မှာပါဘူးလေဆဲတာပဲပါတာကိုဗျအဲ့တော့ယာယီရဖြစ်တော့ဒါဆဲမှုရောပဲဖြစ်မှာပါဒါကျွန်တော်တို့ကတော့ဒီလိုပဲသုံးသပ်တယ
်ဒါပေမဲ့လူစာပေရေးသားဖြန့်ချီခြင်းဖြင့်အသေးဖြည့်ချင်းဆိုင်ရာဥပဒေစာအုပ်မှာတော့အသေးဖြည့်ချင်းဆိုဒီမှာလူတဦးတယောက်အမုန်းထားအောင်မလေးစားအောင်ပြောင်လောင်ပြည့်ရဲ့ပြုအောင်ထို့သူရဲ့အလုတ်အကင်ကိုဖြစ်စေအတတ်ပညာနဲ့အသက်မွေးမြူမှုကိုဖြစ်စေစီးပွားရှာမှုကိုထိခိုက်နစ်နာအောင်ထို့သူအားပေါင်းသင်းဆက်ဆံရေးတွင်အများကရှောင်ကျဉ်အောင်ပေါ်ပြလျင်ပြစ်မှုမြောက်တယ်လို့ဥကြော်စီရကိုယ်တိုင်ရေးသားခဲ့တာပါအစိုးရနဲ့သဘောထားမတူသူတွေကိုအစိုးရပိုင်းမီဒီယာတွေကနေတရားဝင်ဂုဏ်သိက္ခာထိခိုက်အောင်ရေးလိရှိပါတယ်အထူးသဖြင့်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်ကိုပုဂ္ဂိုလ်ရေးရထိခိုက်နစ်နာအောင်ရေးတဲ့စာတွေစစ်ဆိုးရပိုင်းမီဒီယာတွေမှာဖော်ပြခဲ့ပါတယ်။ဒါကြောင့်တစ်ဖက်လူရဲ့ဂုဏ်သိက္ခာထိခိုက်အောင်ရေးသားနေတာတွေကိုအခုလိုတရားစွဲခွင့်ရလိုက်တာဟာကောင်းတဲ့အလားလားထင်ပါသလားလို့စောစောကလူငယ်စာနယ်သင်သမားကိုမေးတဲ့အခါမှာတော့
အဲလောလောဆယ်တော့ဒါကောင်းတယ်လို့ပဲယူဆပါပါဘောကွာ။ဒါပဲအဲ့ဒီတရားစွဲတဲ့အပေါ်မှာမြတ်မြတ်တတ်တဆုံးဖြတ်ပြီးဖို့တော့အရေးကြီးတယ်လေကွ။အဲ့တရားဒီတိုင်းတရားဆွဲတာဟိုတရားဆွဲတယ်ဆိုပြီးတော့နာမည်ကြီးပဲထွက်သွားရင်တော့မကောင်းဘူးပေါ့ကွာအဲ့ကိုတရားဆွဲလိုက်တဲ့ကိစ္စကိုညံ့ညံ့တတဆုံးဖြတ်ပေးမယ်ဆိုရင်တော့ကားကောင်းပါပဲကွာ
လက်ရှိမြန်မာစာပေနယ်မှာအလုတ်လုပ်နေတဲ့လူငယ်စာနယ်သင်သမားတူပြောသွားတာဖြစ်ပါတယ်ခင်ဗျာ